မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူ185ဦးထပ်တိုးပြီးသေဆုံးသူလည်း2ဦးထပ်တိုးပါတယ်။စက်တင်ဘာလ16ရက်နေ့မနက်7နာရီကနေည7နာရီအထိဒေါက်ခွန်းနမူနာစုစုပေါင်း1956ခုထဲကနေအခုလိုကူးစက်သူသေဆုံးသူထပ်တွေ့တာပါ။ဒါကြောင့်အခုချိန်ထိဆိုရင်ကိုဗစ်ရောဂါကူးစက်သူပေါင်း3822ဦးရှိပြီဖြစ်ပြီးသေဆုံးသူကအယောက်40ရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာပါတဲ့သေဆုံးသူဟာအသက်83နှစ်အရွယ်၊ကြောက်ကယောဂအခန်းရှိသူအမျိုးသမီးဖြစ်ပြီးလူနာအမှတ် 2645 ဖြစ်ပါတယ်။ COVID-19 ကုသရေးဌာနတကုံစိတ်ကမ်းမှာတက်ရောက်ကုသမှုခံခဲ့သူအဲ့ဒီလူနာဟာပြင်းထန်အဆုတ်ရောင်ယောဂကြောင့်ရုတ်တရက်အသက်ရှူလမ်းကြောင်းပျက်စီးပြီးစက်တင်ဘာလ15ရက်အင်္ဂါနေ့မနေ့10:15မိနစ်အချိန်မှာသေဆုံးသွားခဲ့တာလို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID ယောဂကူးစက်သူအရေအတွက်ဟာအခုဆိုရင်အရှိတော်အစဒေတာတွေမှာဖိလစ်ပိုင်၊အင်ဒိုနီးရှား၊စင်ကာပူနဲ့မလေးရှားနိုင်ငံတွေပြီးရင်၅ခုမြောက်အများဆုံးနိုင်ငံဖြစ်လာပါပြီ။သေဆုံးသူအရေအတွက်ကတော့အင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှားနဲ့ထိုင်းနိုင်ငံတွေပြီးရင်အများဆုံးဖြစ်ပါတယ်။